နိုင်ငံတော်အကြီးအညိုပြည့်စုံမှုစူပူအောင်လှုံ့ဆော်မှုပုံမှ905ခခွေနဲ့တရားစွဲဆိုခံထားရသူဘိုင်မွန်တက်နေဂျာနယ်ရဲ့ထုတ်ဝေသူအယ်ရီတာနဲ့သတင်းတောက်တွေစုစုပေါင်း5ဦးကိုဗဘဲရန်တရားရုံးကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်မီဒီယာဥပဒေရှိနေပြီဖြစ်ပေမဲ့မီဒီယာဥပဒေနဲ့စီရင်တာမဟုတ်တာကြောင့်တိုင်းတရားရုံးကိုဆက်တက်သွားမှာဖြစ်တဲ့အကြောင်းသတင်းတောက်တွေရဲ့ဥပဒေအကျိုးဆောင်ကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ဘိုင်မွန်တက်နေဂျာနယ်ကထုတ်ဝေသူတွေအက်ဒီတာတွေအပါအဝင်သတင်းသမား5ဦးကိုနိုင်ငံတော်အကြီးအညိုပြည့်စုံမှုစူပူအောင်လှုံ့ဆော်မှုပုံမှန်905ခခွေးနဲ့အမြင့်ဆုံးထောင်ဒဏ်ကိုအောက်တိုဘာလ16ရက်နေ့မှာဗဘဲတမ်းတရားရုံးကနေချခဲ့တာပါသူတို့တွေဟာဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုဂျားပြက်အစိုးရဖြစ်ပြည်သူတွေကတင်မြောက်ကြောင်းဒီမိုကရေစီရဲ့ဆင်ဆက်မပြတ်လှုပ်ရှားသူများအဖွဲ့ရဲ့ထုတ်ပြန်ချက်ကိုဂျာနယ်မှာဖော်ပြခဲ့တာကြောင့်အခုလိုမျိုးပြစ်ဒဏ်များချမှတ်ခဲ့တာပါသတင်းသမားတွေရဲ့ရှေ့နေဦးကျော်ဝင်းကတော့မီဒီယာသမားတွေဖြစ်တာကြောင့်မီဒီယာဥပဒေနဲ့သာစီရင်ဖို့ဒီတဲ့မြင့်တဲ့တရားရုံးမှာအယူခံဆက်လျှောက်မယ်လို့ပြောပါတယ
်ပိုင်ရှင်ရနှစ်ယောက်ပြပိုင်ရှင်နှစ်ယောက်ကဦးကျော်မင်းခိုင်ရင်အရင်မင်းထုံးရင်ပိုင်ရှင်ရနှစ်ယောက်နောက်အက်ဒီတာနှစ်ယောက်ပေါ့နော်အဒီတာကတော့ဟိုပါပေါ့ဦးဝင်းတင်ဆိုတာရယ်ဦးအောင်တန်ဆိုတာရယ်နှစ်ယောက်ပတင်းတော့ကတော့မင်းဝတာပေါ့နော်ဦးမင်းနည်းနည်းစီကြတယ်ဗျတဲ့ငါးယောက်ကြီးရယ်တောက်ကုန်နည်းနည်းစီပေါ့နော်ငါခါကွေပြစ်ပြန်ငါဒါအမြင့်ဆုံးချရတာလေဗျပတင်းတရက်ကိုပေါ်ပြတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါဖြစ်တဲ့ကိစ္စလေဖြစ်တဲ့ကိစ္စကျွန်တော်တို့ကဒီကိစ္စမှာသူကမြက်ပြစ်တာကြီးလွားကြီးတယ်ပေါ့ဗျာဟိုအမြင့်ဆုံးပြစ်ပြန်ချရတယ်ပေါ့ဒါပတင်းနဲ့ပတ်သက်တဲ့ပုံကိုယ်ကြီးဖြစ်နေတော့ပတင်းမီဒီယာသမားကြီးဖြစ်နေတော့ဒါသတင်းမီဒီယာဥတွေကအကာအကွယ်ပေးဖို့ပေါ့ဗျာရုံးမှာရှောက်ခဲ့တာပဲဗျာ
ဘိုင်မွန်တက်နေဂျာနယ်ကသတင်းသမားတွေကိုအခုလိုမျိုးပြင်းထန်တဲ့ပြစ်ဒဏ်ပေးမှုအပေါ်မှာစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်တက်ထွေးကတော့မီဒီယာဥပဒေရှိနေတဲ့အချိန်မှာမီဒီယာဥပဒေအရကျင့်သုံးခြင်းမရှိတဲ့အတွက်တရားရဲမှန်တိုင်းအပေါ်မှာမေးခွန်းထုတ်စီရာအဖြစ်ပြောဆိုလိုက်ပါတယ
်။ဘိုင်မွန်တက်နေဂျာနယ်ကသတင်းတော့တွေကိုထောင်နေနစ်ချလိုက်တာကတော့တော်တော်လေးအော်စရာကောင်းတယ်၊စိတ်ပျက်ဖို့လည်းတော်တော်ကောင်းတယ်။ကျွန်တော်ကိုယ်တိုင်ဒီဘိုင်မွန်တက်နေဒီနေ့မှာရေမီဒီယာဥပဒေနဲ့လာအရေးယူတင်ပြအောင်ကျွန်တော်သွားရောက်တက်တီ track ခဲ့ပြီးပါပြီကျွန်တော်တို့ပြီးခဲ့တဲ့တစ်လလောက်ကကျွန်တော်တို့ဥရောပတန်တမကြီးရောနောက်ပြီးနိုင်ငံကတန်တမနေနဲ့ပြည်တွင်းမီဒီယာသမားနဲ့လုပ်တဲ့မီဒီယာကိုကျွန်တော်တို့ development workshop မှာပြည်ပြန်ကြားရေးဝန်ကြီးကိုယ်တိုင်ကထုတ်ဖော်ပြောခဲ့ကြတာပါပါလီမန်အတူတူပြီးသမနာရေးထိုးထားတဲ့အတွက်မီဒီယာဥပဒေကအသက်ဝင်နေပါပြီတဲ့ဒါကြောင့်မီဒီယာဥပဒေကိုမီဒီယာသမားတိုင်းခံစားခွင့်ရရှိသင့်ပါတယ်လို့ပြောခဲ့ပြီးသားပါအဲ့လိုအုပ်ချုပ်ရေးကဒီတော်သူဝန်ကြီးတယောက်ကဒီလိုပြောတယ်။ကျွန်တော်ဒီဘက်ကတရားစီရင်မှန်တိုင်းကတော့ကိုလုတ်ချင်လို့လုတ်တယ်ဆိုတာကမှန်တယ်တစ်ခုနဲ့တစ်ခုကြားမှာလည်း link မရှိဘူး။တယောက်နဲ့တယောက်ဟိုဘက်တမ်းမဖြစ်ဘူး။ထိုနည်းတူသာလဲကျွန်တော်တို့ဒီသတင်းရယူပြီးသတင်းရေးသားနေတဲ့မီဒီယာသမားတွေကိုလည်းမင်းတို့ဥပဒေချိုးဖောက်ရင်အမြဲတမ်းပြစ်ဒဏ်နဲ့သာငါတို့တင်ကားကပေးလိုက်မယ်ဆိုလိုမျိုးခံစားနေရပါတယ
်။ဘိုင်မွန်တက်နေဂျာနယ်သတင်းသမားတွေကိုဇူလိုင်လတုန်းကပုံမှန်9ညပုံမှန်9ကကြီးနဲ့အမှုဖွင့်ခဲ့ပြီးအဲ့ဒီထဲကတင်းရှောင်လာတဲ့ထုတ်ဝေသူတချို့ကိုထိုင်းနိုင်ငံမဲဆောက်မြို့ထိလာရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဩဂုတ်လအတွင်းမှာတော့ပုံမှန်905နဲ့ပြောင်းလဲအမှုဖွင့်ခဲ့ပြီးအခုအခါမှာတော့သူတို့ကိုထောင်ဒဏ်2နှစ်စီချလိုက်တာဖြစ်ပါတယ်။ပုံမှန်905ခါခွေးဟာငွေဒဏ်သို့မဟုတ်ငွေဒဏ်နဲ့ထောင်ဒဏ်ဆိုပြီးပြစ်ဒဏ်များချလို့ရတယ်လို့အမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်ဒဏ်2နှစ်အထိချလို့ရတဲ့ပုံမှန်လည်းဖြစ်ပါတယ်ရှင်။